Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ် April 9ရက်ကြာသပတေးနေ့နောက်ပတ်အစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ည၊လိုင်းဒိုမီတာ40 kHz 4433ညနဲ့တိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တော်ရရှင်နေအားလုံးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပြပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Republican Party တွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုမှာအပြတ်အသတ်အနိုင်ရသူမရှိတဲ့အတွက်ပါတီညီလာခံမှာအစအဆုံးရွေးကောက်ပွဲပြန်လည်ကျင်းပမယ်လားလားရှိနေပါတယ်။ Panama Papers လို့ခေါ်နေကြတဲ့ပြည်ပမှာ၄ဝက်ပန်စီရင်ဖွင့်ထားကြသူဒီရဲ့၄ဝက်ချက်တွေပေါက်ကြားစီခဲ့တဲ့စာရွက်စာတမ်းတွေကို Mossack Fonseca ဥပဒေကြိုးဆောင်ကုမ္ပဏီကသူတို့ထုတ်ပြန်ခဲ့တာမဟုတ်ပဲ hacker တွေကခုတ်ယူသွားခဲ့တာလို့ပြောပါတယ်။အဲ့ဒီထုတ်ပြန်လိုက်တဲ့စီရင်တမ်းမှာလည်းမြန်မာနိုင်ငံကဆိုပြီးတော့လူပုဂ္ဂိုလ် 16 ဦးနဲ့ယင်းနှိမ့်နှောင်မှုကုမ္ပဏီတစ်ခုရဲ့နာမည်တွေလည်းပါနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကို document တွေနဲ့တင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
we've discussed many things, for example the relationship between Italy and our own country and all that Italy hopes to do to support
ဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းမှုကာလမှာအီတလီနိုင်ငံကအကူအညီတွေပေးသွားဖို့ရှိတယ်ဆိုတဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာကြားကြရမှာဖြစ်ပါတယ်ခင်ဗျာအဲ့ဒီအပြင်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်အကြံပေးအဖြစ်ခန့်အပ်လိုက်တဲ့အကြောင်းဥပဒေကိုနိုင်ငံတော်သမ္မတကအတည်ပြုလက်မှတ်ရေးထိုးလိုက်ပြီးဆိုတဲ့အကြောင်းနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ရန်ကုန်မြို့တော်ခန့်မှရှိမှာဆန္ဒထုတ်ဖော်ပွဲတွေပြုလုပ်နေတဲ့အကြောင်းစာတာတွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာဆိုရင်တော့ဥကျော်စန်တာရဲ့မြန်မာအရေးတုံးသက်ချက်ပါဝင်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်နိုင်ငံဝစ်ကွန်ဆင်ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့ Republican Party တွင်သမ္မတကိုယ်စားလှယ်လောင်းပနားမရွေးချယ်မှုမှာ Texas ပြည်နယ်ကအထက်လွှတ်တော်အမတ် Ted Cruz ကပါတီတွင်ရှေ့ကပြင်းနေတဲ့ Donald Trump ကိုအပြတ်အသတ်အနိုင်ရလိုက်တဲ့အတွက်ပါတီညီလာခံကျင်းပတဲ့အချိန်သမ္မတကိုယ်စားလှယ်လောင်းကိုအစကနေပြန်လည်ရွေးချယ်ရမယ်ကြုံတော့ကြုံငယ်အဖြစ်မျိုးနဲ့ရင်ဆိုင်ရမယ်အလားအလာပုံများလာနေပါတယ်အချိန်ကာလအားဖြင့်ဇွန်လအစောပိုင်းအထိကြာမဲ့ Republican Party တွင်ပနမသမ္မတကိုယ်စားလှယ်လောင်းရွေးချယ်ဖို့16ပြည်နယ်ကြာနေပါသေးတယ်။နိုင်ငံရေးလောကကိုပထမဆုံးအကြိမ်ဝင်ရောက်လာတဲ့အိမ်ချမ်းမြေလုပ်ငန်းရှင်ဂရေဂျွယ်တထေးကြီးဒေါ်နယ်ထရန့်အနေနဲ့ဇူလိုင်လမှာကျင်းပမယ့်ပါတီညီလာခံမှာအစကနေပြန်လည်အရွေးခံရမယ့်အဖြစ်မျိုးနဲ့ရင်မဆိုင်ရအောင်အဲ့ဒီကြံနေသေးတဲ့ပြည်နယ်တွေမှာအနည်းဆုံး60ရာခိုင်နှုန်းအနိုင်ရဖို့လိုအပ်ပါတယ်။ထရန့်အနေနဲ့ကိုယ်စားလှယ်အရေးအတွက်တည်တည်သာသာအသာစီးရပေမဲ့လည်းကိုယ်စားလှယ်စုစုပေါင်း58ရာခိုင်နှုန်းသာအနိုင်ရထားသေးတာဖြစ်ပါတယ်။ခရုစနေနဲ့ကတော့ဇူလိုင်လမှာကျင်းပမယ့်ပါတီညီလာခံမတိုင်ခင်ပါတီကိုကိုစားပြုပြီးသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်နိုင်ရေးအတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ရနိုင်ရေးကြံနေတဲ့ပြည်နယ်အားလုံးမှာကျင်းပမယ့်ပါတီတွင်ရွေးချယ်မှုတွေမှာ90ရာခိုင်နှုန်းအထိအနိုင်ရရမှာဖြစ်ပါတယ်။ Republican Party အနေနဲ့ညီလာခံကျင်းပတဲ့အချိန်မှာသမ္မတကိုယ်စားလှယ်လောင်းကိုပြန်လည်ရွေးရတဲ့အဖြစ်မျိုး1986ခုနှစ်နောက်ပိုင်းမှာမရှိခဲ့ပါဘူး။ Ohio ပြည်နယ် Cleveland မြို့မှာကျင်းပမဲ့2016ခုနှစ် Republican Party ညီလာခံကိုတက်ဖို့အတွက်ရွေးချယ်ခံထားရတဲ့ကိုယ်စားလှယ်တွေအနေနဲ့အစဉ်လာအားဖြင့်သူတို့ပြည်နယ်အသီးသီးမှာပါတီကဥဆောင်ကျင်းပတဲ့ပနားမရွေးချယ်မှုတွေနဲ့ပြည်နယ်အစိုးရတွေကဥဆောင်ကျင်းပတဲ့ရွေးချယ်မှုတွေကနေထွက်လာတဲ့ရလအတိုင်းမဲပေးကြရမှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆက်တွဲမဲပေးရအခြေအနေမျိုးဖြစ်လာခဲ့ရင်တော့သမရကိုယ်စားလှယ်လောင်းထွက်မလာမချင်းသူတို့ကြိုက်နေတဲ့သူကိုမဲပေးခွင့်ရှိကြမှာဖြစ်ပါတယ
်ဒီသတင်းပတ်ထဲမှာထွက်ပေါ်လာတဲ့ပြည်ပမှာနှိမ့်ဝက်ဗန်းရှင်ဖွင့်လှစ်ထားတဲ့နိုင်ငံရေးသမားတွေချမ်းသာကြွယ်ဝသူတွေကြော်ကြားသူတွေပါဝင်တဲ့စင်းစာတန်းပေါင်း7တန်းခွဲလောက်ကိုကွန်ပျူတာဖောက်ထွင်းသူဟက်ကာတွေကခိုးယူခဲ့တာဖြစ်ပြီးသူတို့ရုံးထဲကလူတွေကြောင့်ပေါက်ကြားတာမဟုတ်ဘူးလို့ပနားမားကဥပဒေအကျိုးဆောင်ဖွဲ့ကပြောပါတယ်မိုးဆက်ဖွန်ဆာကာလို့ခေါ်တဲ့ပနားမားကဥပဒေအကျိုးဆောင်ဖွဲ့ကိုတည်ထောင်သူတဦးဖြစ်တဲ့ရမွန်ဖွန်ဆာကာကဒါဟာကုမ္ပဏီအတွင်းလူတွေကြောင့်မဟုတ်ကြောင်းပေါက်ကြားမှုမဟုတ်ဘဲဖောက်ထွင်းခံရမှုတစ်ခုလို့ပြောကြားခဲ့ပါတယ်။အခုလိုဖောက်ထွင်းခံရမှုကိုပြည်ပနိုင်ငံတွေကနေလှုပ်ဆောင်တာဖြစ်ကြောင်းပြောခဲ့ပြီးဘယ်နိုင်ငံကဖောက်ထွင်းတယ်ဆိုတာကိုတော့ဖွန်ဆာကာကမပြောပါဘူး။ဘယ်နိုင်ငံကဖြစ်နိုင်တယ်လို့တွက်ဆထားတာရှိပြီးဒါကိုတော့လိုင်လံစုံစမ်းနေတယ်လို့လည်းပြောပါတယ်။သူရဲ့ကုမ္ပဏီကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကာလအတွင်းမှာလုတ်ကင်လာခဲ့တဲ့ပြည်ပကုမ္ပဏီပေါင်း2သိန်းခွဲရှိနေပြီးအခုလိုဆောင်ရွက်ဆန်ရန်ပေါက်ကြားမှုအတွက်ပနားမားကအစိုးရရှေ့နေတွေကိုတိုင်တန်းထားတယ်လို့လည်းပြောပါတယ် အခုထွက်ပေါ်လာတဲ့သူ့ရဲ့ပြည်ပရှင်းလင်းမှာကမ္ဘာခေါင်းဆောင်အများပြားပါဝင်နေပြီးဒီပေါက်ကြားမှုကြောင့်သူတို့ပြည်ပကုမ္ပဏီတွေကလည်းရရတယ်သူတို့ရဲ့အမျက်စွန်းတွေအတွက်သူတို့နိုင်ငံတွေမှာအခွန်တွေပေးဆောင်ထားမှုရှိမရှိခုခံဖြေရှင်းမှုတွေလုပ်နေရပြီဖြစ်ပါတယ်
ပနမာပေပါစ်လို့ခေါ်နေကြတဲ့ပြည်ပမှာ၄ဝက်ပန်းစီရင်ဖွင့်ထားသူတွေရဲ့စီရင်ထဲမှာမြန်မာနိုင်ငံကဆိုပြီးတော့လူပုဂ္ဂိုလ်16ဦးနဲ့ရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုရဲ့နာမည်တွေလည်းပါဝင်တယ်လို့သတင်းတွေထွက်နေပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတောက်အဖွဲ့ ICIJ က2013ခုနှစ်ကထုတ်ပြန်တာကိုသူတို့ရဲ့ website မှာတင်ထားတာကိုတွေ့ရပါတယ်။စီးရင်ထဲမှာဖော်ပြထားတဲ့နာမည်စီးရင်တွေထဲမှာဦးအောင်ကျော်မြင့်၊ဦးအေးဇော်ဝင်း၊ဒေါက်တာအောင်မမိုးမြင့်၊ဦးကျော်ဝင်း၊ဦးမောင်မောင်ဆွေတင်၊ဒေါ်မြတ်မြဆိုး၊ဒေါ်မြတီရာဆွေတင်၊ဦးတုတ္တ၊ဦးထေးမြင့်ဥမိုးမြင့်ခေါ်မိုက်ကယ်မိုးမြင့်ဥမြင့်ဆွေဥမျိုးတင်တို့ကိုတွေ့ရပါတယ်။နိုင်ငံသားအမည်နဲ့လူလေးဦးပါဝင်ပြီး Ernest Howard Bolton II, Jonathan W. Smith, Quadruden Ahmed နဲ့ William Mark Hillsman ဆိုပြီးတွေ့ရပါတယ်။ဒီစင်းထဲမှာပါသူတွေတဲ့ဥအေဇော်ဝင်းဟာအာနာရှင်ဟောင်းဦးနေဝင်းရဲ့တမက်ဖြစ်ပြီးမိုက်ကယ်မိုးမြင့်ရဲ့ဇနီးဒေါ်အောင်မမိုးမြင့်ကတော့လက်ရှိမှာဒေါ်အောင်ဆန်းစုကြည်ကိုအနီးကကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်။သူတို့ရဲ့အခုလိုပြပလေးဝက်ဘန်စင်းနေရဲ့ယူရင်းသဘောတဘာဝအသေးစိတ်ကိုတော့မသိရသေးပါဘူးယင်းနှမြုံနာမှုကုမ္ပဏီကတော့ Finance Corp Limited ဆိုပြီးဖော်ပြထားပါတယ်အဲ့ဒီလူပုဂ္ဂိုလ်တွေနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဆိုပြီးဖော်ပြထားတာမှာတော့ Chief Target Overseas Limited Skylink Communications Limited Compass Point Finance Limited MPRL ENP Private Limited CM Canadian China Limited Chance Best Development Limited, Master Timber Corporation, Mian and Associate Company Limited, Asia Drilling Private Limited, GV Trading Private Limited, Winterson International Limited, Bay Maritime Private Limited, High Returns Trading Limited, Auto Transportation Limited, Kanhi Management Limited, Global Business Development Limited, စတဲ့ company တွေကိုတွေ့ရပါတယ်
။ပနမားပေါ့ချမ်းမှုစင်းနဲ့မှာပါနေတယ်Iceland ဝန်ကြီးချုပ် Sigmundur David Gunnlaugsson ကသူဟာသတင်းတွေထဲမှာအရင်ဖော်ပြခဲ့သလိုနှုတ်ထွက်တာမဟုတ်ဘဲသူ့ပါတီကဒုတိယအကြီးအကဲကိုအချိန်အကန့်အသတ်မရှိတာဝန်ထမ်းဆောင်ဖို့ပဲအကြံပြုခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီကြေညာချက်ကိုအင်္ဂါနေ့ညနေပိုင်းမှာဝန်ကြီးချုပ်ယွန်းကနေထုတ်ပြန်ခဲ့တာဖြစ်ပြီးသူ့အနေနဲ့ Progressive Party ရဲ့အကြီးအကဲဖြစ်တဲ့ဆက်လက်တာဝန်ထမ်းဆောင်နေမှာဖြစ်ကြောင်းဆက်ပြီးဖော်ပြထားပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကတော့ကန်လက်ဆန်ဟာဝန်ကြီးချုပ်ဖြစ်ကနေနှုတ်ထွက်ခဲ့တယ်လို့ဖော်ပြထားပြီးသူဟာပနမားပေပါစ်လို့ခေါ်တဲ့ပြည်ပမှာလှည့်ဝက်ဗန်စင်ဖွင့်လှစ်ထားတဲ့နိုင်ငံရေးသမားတွေချမ်းသာကျွယ်ဝသူတွေကြော်ကြားသူတွေပါဝင်တဲ့ဆင်းရဲတွေပေါက်ကြားထွက်လာပြီးတဲ့နောက်ရိုက်ခတ်မှုကိုပထမဆုံးခံစားခဲ့ရသူဖြစ်ပါတယ်။ဝန်ကြီးချုပ်ကန်လက်ဆန်ရဲ့ဇနီးဟာဗြိတိရှ်အပိုင်း Virgin ချုပ်မှာကုမ္ပဏီတစ်ခုကိုပိုင်ဆိုင်နေပြီးဒီကုမ္ပဏီက Iceland နိုင်ငံကဒီဝါလီခံလိုက်ရတဲ့ဘန်တွေကိုပေးစရာငွေဒေါ်လာ၄သန်းကျော်ရှိနေတယ်လို့စင်းမှာဖော်ပြထားပါတယ်။ပနမားဥပဒေအကျိုးဆောင်လုပ်ငန်းရဲ့ပံ့ပိုးမှုနဲ့ကုမ္ပဏီတစ်ခုထူထောင်ခဲ့တာကိုစာရွက်ဆန္ဒအထောက်အထားတွေမှာတွေ့ခဲ့ရပြီးတဲ့နောက်မှာဝန်ကြီးချုပ်နှုတ်ထွက်ပေးရင်ထောင်နဲ့ချီတဲ့ဆန္ဒပြသူတွေရဲ့တောင်းဆိုမှုနဲ့လည်းရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ကန်လက်ဆန်ကတော့သူ့ရဲ့ဇနီးရဲ့ဒီပြပကကုမ္ပဏီနဲ့ပတ်သက်ပြီးအိုင်စလန်မှာပေးဆောင်ရမယ့်အခွန်ခတွေအားလုံးကိုပေးဆောင်ပြီးဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့သူ့တိုက်ခန်းတွေကတော့ဒီဘန်တွေဒေဝါလီခံရတဲ့ကိစ္စအတွက်အစိုးရပါဝင်ဖြည့်ရှင်းရချိန်မှာဒီအထက်သူ့ဇနီးရဲ့ကုမ္ပဏီပါဝင်ပတ်သက်နေတာကိုထုတ်ဖော်ပြောဆိုတင်တယ်လို့ဆိုပါတယ
်။ယူအေဗရီကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433လိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဆက်လက်ကြေညာပေးနေရပါခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးမြန်မာနိုင်ငံမှာအယတ္တအစိုးရတရက်ကိုထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘာရက်ကိုဘားမားကချီးကျူးတဲ့အကြောင်းဧပြီလ6ရက်နေ့ကပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတသည်ဦးထင်ကျော်တို့ကိုတယ်လီဖုန်းဆက်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအယတ္တကဥဆောင်တဲ့အစိုးရတရက်ထံဒီမိုကရေစီနီးကြအာဏာလွဲပြောင်းပေးတဲ့တမိုင်းဝင်ဖြစ်ရအတွက်ဂုဏ်ယူကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကျန်းသစ္စာချိန်ဆခဲ့တဲ့သမ္မတသည်ဦးထင်ကျော်ကိုလည်းချီးကျူးလိုတဲ့အကြောင်းသမ္မတဩဘားမားကိုယ်တိုင်ဗုဒ္ဓထုနေ့ကတယ်လီဖုန်းဆက်ပြောကြားခဲ့တယ်လို့အမေရိကန်သမ္မတအင်ဗျူရောကကြေညာချက် မှာဖော်ပြထားပါတယ်ငြိမ်းချမ်းစွာအာဏာလွှဲပြောင်းနိုင်ဖို့နဲ့မြို့သားပြန်လည်တည်မြဲရေးရှေ့တိုးဆောင်ရွက်နိုင်ဖို့နှစ်ပေါင်းများစွာဒီဇိုင်းမမနဲ့အကြီးအကျယ်ပေးဆက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေအတွက်ဂုဏ်ယူကြောင်းလည်းသမ္မတဩဘာမားကပြောဆိုခဲ့သလိုအားလုံးပုံမူပါဝင်နိုင်မဲ့ငြိမ်းချမ်းပြီးတာယာဝါပြောတဲ့အနာဂတ်ပိုင်ဆိုင်နိုင်အောင်မြန်မာပြည်သူတွေနဲ့အစိုးရကိုအမေရိကန်ကဆက်လက်ကူညီဖို့လဲကတိပြုပြောကြားသွားပါတယ်။မကြာခင်ကြားရောက်တော့မယ့်အတာတကြံပွဲတော်နဲ့နှစ်တစ်ခုအခါသမယမတိုင်ခင်သမ္မတဦးထင်ကျော်နဲ့မြန်မာပြည်သူတွေအတွက်သမ္မတဩဘာမားကစုမုံကောင်တောင်းလိုက်ကြောင်းလဲအင်ဂျီရောရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။အလားတူပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းအပိလ9ရက်နေ့အင်္ဂါနေ့ကသမ္မတဦးထင်ကျော်ကိုတယ်လီဖုန်းခေါ်ဆိုခဲ့ပြီးနှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမဆုံးအရသာသမ္မတတဦးအဖြစ်ရွေးချယ်တင်မြှောက်ခံရမှုအပေါ်ကြိုဆိုကြောင်းနဲ့မြန်မာနိုင်ငံအပေါ်ကုလသမဂ္ဂကဆက်လက်ပံ့ပိုးကူညီသွားမယ်ကြောင်းပြောကြားခဲ့ပါတယ
်။ဒေါအောင်ဆန်းစုကြည်ကိုလွှတ်တော်ညှက်ရဲ့အတည်ပြုချက်နဲ့နိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ဖြစ်နေခန့်တဲ့ဥပဒေကိုသမ္မတကဗိုလ်တဖူးနဲ့မှလက်မှတ်ရေးထိုးအတည်ပြုလိုက်ပါပြီ။ဒီဥပဒေပါလုံထုံးလုံနည်းရခန့်ရမယ်လုပ်ငန်းစဉ်တစ်ခုကျန်နေသေးတာမို့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုသမ္မတဦးထင်ကျော်လက်မှတ်ရေးထိုးပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ကိုမနေ့ကပဲပြန်လည်ပေးပို့ထားတယ်လို့သမ္မတရုံးဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေက VOA ကိုပြောပါရယ်။သမ္မတလက်မှတ်ရေးထိုးပြီးတဲ့အခါမှာပြည်ထောင်စုလွှတ်တော်ကဥပဒေဖြစ်နဲ့ထုတ်ပြန်ရမှာဖြစ်ပြီးဒီဥပဒေအရခန့်အပ်ဖို့ဆက်လက်လှုံ့ဆော်ရမှာဖြစ်ပါရယ်။သမ္မတလက်မှတ်ရေးထိုးအတည်ပြုလိုက်ပြီးဖြစ်တဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေအရဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဖြစ်နဲ့နိုင်ငံတော်နိုင်ငံသားများအကျိုးစီးပွားအတွက်အကြံပေးခွင့်နောက်ဒီအကြံပေးဆောင်ရွက်ချက်တွေကိုပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရမှာဖြစ်ပြီးလောကခေရင်အစိုးရဌာနဆိုင်ရာအဖွဲ့အစည်းအသင်းအဖွဲ့လူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။နိုင်ငံတော်တိုင်းပြည်ကဥပဒေရဲ့ရည်ရွယ်ချက်ကိုလည်းဒီပါတီစုံဒီမိုကရေစီစနစ်ထွန်ကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဖြစ်တယ်လို့ဖော်ပြပါတယ်။အခြေခံဥပဒေရသမရဖြစ်ခွင့်ပိတ်ပင်ခံထားရတဲ့ရွေးကောက်ပွဲအများစုအနိုင်ရဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်တိုင်ပင်ခံအဖြစ်ခန့်ဖို့အစိုးရအာဏာလွှဲပြောင်းရယူပြီးနောက်တနေ့မှာပဲအမျိုးသားလွှတ်တော်မှာတင်သွင်းခဲ့ကြတာဖြစ်ပါတယ်။တမရော်သားကိုစလဲအားလုံးနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမတ်တွေစန့်ကျင်ကန့်ကွက်ခဲ့ကြပေမဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွှတ်တော်အများစုဖြစ်တဲ့လွှတ်တော်ညက်မှာအများဆန္ဒနဲ့အညီအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်
။အီတလီနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသင်းကူပြောင်းရေးအခြေအနေပေါ်မှာစီးပွားရေးအရာရှင်ကျေးမှုအရာအကူအညီတွေပေးသွားဖို့ရှိတယ်လို့နိုင်ငံကြားရေးဝန်ကြီးတွေကပူတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အီတလီအနေနဲ့မြန်မာဒီမိုကရေစီအသင်းကူပြောင်းရေးအခြေအနေအပေါ်မှာနားလည်မှုရှိပြီးညီညာရေးလုပ်ငန်းစဉ်တွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာအပေါ်မှာလည်းဆွေးနွေးမေးမြန်းခဲ့တယ်လို့အီတလီနိုင်ငံသားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်လာရောက်ခဲ့တဲ့အီတလီနိုင်ငံသားရေးဝန်ကြီးပေါလိုဂျန်တီလိုနီဟာမြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့ရောသမ္မတဦးထင်ကျော်နဲ့ပါတွေ့ဆုံပြီးအီတလီဘက်ကအကူအညီပေးနိုင်မယ့်အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တာပါအီတလီအနေနဲ့မြန်မာနိုင်ငံအပေါ်အကူအညီပေးဖို့စိတ်ဝင်စားတဲ့ရန်ကုန်မြို့တော်တမိုင်းအမွေနစ်ထင်းသိမ်းရေးနဲ့တခြားမြို့ပြစီမံကိန်းတွေအတွက်လည်းပါဝင်ပါတယ်အီတလီနိုင်ငံသားရေးဝန်ကြီးပေါလိုဂျန်တီလိုနီဟာမြန်မာအစိုးရတည်လက်ထက်မြန်မာနိုင်ငံကိုလာရောက်ဖို့ဖိတ်ကြားခံရတဲ့ဒုတိယမြောက်နိုင်ငံကတန်တမာအကြီးအကဲထူးဖြစ်တယ်လို့အနောက်နိုင်ငံတွေကဆိုရင်တော့ပထမဆုံးရောက်လာတဲ့ဧည့်သည်ဖြစ်ပါတယ်မနေ့ကတော့ကနေဒါနိုင်ငံသားရေးဝန်ကြီးစတီဖန်ဒီယွန်ဟာမြန်မာနိုင်ငံကိုရောက်ရှိမယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ
်ကဘာတဝမ်းကုစုရောက် Washington The Voice of
America The VOA ဒါကတော့နောက်ဆုံးရစားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်တဲ့ဒေါ်ခင်မျိုးတက်သူကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလောကကိုစတင်ပြီးတော့ကြားကြရပါတော့မယ်အီတလီနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအခြေအနေပေါ်မှာစီးပွားရေးအရယဉ်ကျေးမှုအရအကူအညီတွေပေးသွားဖို့ရှိတယ်လို့နှစ်နိုင်ငံနိုင်ငံကြားရေးဝန်ကြီးတွေကမနေ့ကပြောခဲ့တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အီတလီအနေနဲ့မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးအခြေအနေပေါ်မှာမူတည်ပြီးတော့နားလည်မှုရှိပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဘယ်လိုအကူအညီပေးနိုင်မလဲဆိုတဲ့အပေါ်မှာမေးမြန်းဆွေးနွေးခဲ့တယ်လို့အီတလီနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်ဒီကြောင့်အပြည့်စုံကိုကိုတားညွန့်ဦးကတင်ဆက်ပေးမှာပ
ါမြန်မာနိုင်ငံကို၃ရက်ကြာခီးဖြစ်နေလောက်ခဲ့တဲ့အီတလီနိုင်ငံသားဝန်ကြီးပေါလိုဂျန်ဒလိုနီဟာမြန်မာနိုင်ငံသားဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့ရောသမ္မတဦးထင်ကျော်နဲ့ပါတွေ့ဆုံပြီးတော့အီတလီနိုင်ငံဘက်ကအကူအညီပေးနိုင်မယ့်အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့သိရပါတယ်။နိုင်ငံကြေးဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကြေးဝန်ကြီးဒေါအောင်ဆန်းစုကြည်ကသတင်းတောက်တွေကိုခုလိုရှင်းလင်းပါတယ
်။ Oh, we've discussed many things. For example, the relationship between Italy and our own country.and all that Italy hopes
Italy နဲ့မြန်မာကြားဆက်ဆံရေးနဲ့ပတ်သက်လို့ကိစ္စရပ်အတော်များများဆွေးနွေးခဲ့ပါတယ်။ Italy ဘက်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအရာဖြစ်စေ၊ရှင်ကျဲမှုပိုင်းအရာဖြစ်စေကြိုးပမ်းဆောင်ရွက်မှုတွေအပေါ်မှာအကူအညီပေးသွားဖို့ရှိပါတယ်။နောက်နိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပါအဝင် အခြားနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းစဉ်တွေညီညွတ်ရေးလုပ်ငန်းစဉ်တွေကိုလေ့လာပြီးတော့အီတလီအနေနဲ့ဘယ်လိုမျိုးထိထိရောက်ရောက်အကူအညီပေးနိုင်မလဲဆိုတာကိုသုံးသပ်သွားမယ်လို့အီတလီနိုင်ငံရဲ့ဝန်ကြီးကမြန်မာနိုင်ငံရဲ့ဝန်ကြီးနဲ့ပူးတွဲလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်
။ We ask the assessment of the foreign minister about the peace process, the reconciliation process.
ဒီကြိုင်းနဲ့ပြည်လက်သိမြေးဆိုင်ရာလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံကြားရေးဝန်ကြီးတူတက်ချက်ကိုမေးမြန်းခဲ့ပါတယ်။ကျွန်တော်တို့ရဲ့အကူအညီတွေဘလို့ထိရောက်လုံနိုင်မလဲဆိုတာသိနိုင်မှာပါ။နောက်ပြီးကြေးလက်ဖွံ့ဖြိုးရေးအလုပ်ကိုင်တဲ့ရှာဖွေရေးရင်ကျမှုအမွေအနှစ်ထင်းသိမ်းရေးမြို့ပြစီမံကိန်းစတဲ့ကိစ္စရပ်တော်များများကိုလည်းဆွေးနွေးဖြစ်ပါတယ်
။အီတလီနိုင်ငံကြားရေးဝန်ကြီးအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေပေါ်မှာစာနာနားလည်ပြီးတော့ရှေ့လျှောက်ဒီနှစ်နိုင်ငံဆက်ဆံရေးဒီထက်ပိုကောင်းလာဖို့မျှော်လင့်နေကြောင်းလဲတောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါရစေ
။ Perfectly confident that he will sympathize with all our efforts to make sure that democracy takes root in our country.
ကျမတို့နိုင်ငံမှာဒီမိုကရေစီအခြေခံစေဖို့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုရရှိဖို့တိုင်းပြည်ညီညွတ်ရေးအတွက်လိုအပ်တဲ့အခြေခံကောင်းတွေရရှိစေဖို့ကျမတို့ကြိုးစားလှုံ့ဆော်နေမှုတွေအပေါ်မှာအီတလီဝန်ကြီးချုပ်အနေနဲ့စာနာနားလည်နိုင်ဖို့ကျမအပြည့်အဝယုံကြည်ပါရစေ။ကျမတို့နိုင်ငံမှာလူမျိုးပေါင်းစုံရှိနေတဲ့အခါကျတော့ညီညွတ်ရင်းနဲ့ငြိမ်းချမ်းရေးကိုအလေးပေးရပါတယ်။ညီညွတ်မှုနဲ့ငြိမ်းချမ်းမှုမရှိဘဲနဲ့တော့ဘာကိုမှအောင်မြင်မှုရမှာမဟုတ်ပါဘူး
။ဖွံ့ဖြိုးရေးကိစ္စတွေမှာအသေးစားနဲ့အလက်စားလုပ်ငန်းရှင်တွေအားကောင်းလာအောင်လို့အီတလီနိုင်ငံအနေနဲ့ဆောင်းနိုင်ခဲ့တဲ့အတွေ့အကြုံကောင်းတွေအတိုင်းမြန်မာနိုင်ငံကိုအကူအညီတွေပေးသွားနိုင်ဖို့အီတလီနိုင်ငံဘက်ကမျှော်လင့်နေပါတယ်။လက်ရှိတွားနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုတွေကိုလည်းအီတလီနိုင်ငံရဲ့ဝန်ကြီးကသတင်းစာရှင်းလင်းပွဲအတွင်းမှာချီးကျူးပြောဆိုခဲ့ပါတယ်။
And we hope as Italians, as Europeans,
to contribute to democracy. အီတလီနိုင်ငံရဲ့ဝန်ကြီးပေါလိုဂျန်ဒလိုနီဟာမြန်မာအစိုးရအသက်လက်ထက်မြန်မာနိုင်ငံကိုလာရောက်ဖို့အတွက်ဖိတ်ကြားခံရတဲ့ဒုတိယမြောက်နိုင်ငံတကာတန်တမန်အကြီးအကဲဖြစ်လို့ပဲအနောက်နိုင်ငံတွေတဲကဆိုတော့ပထမဆုံးနိုင်ငံတကာဧည့်သည်ဖြစ်ပါတယ်ခင်ဗျာ
ဒါကတော့အီတလီနဲ့မြန်မာနိုင်ငံရဲ့ဝန်ကြီးတွေရဲ့တင်းနှံရှင်းလင်းပွဲအကြောင်းကိုတန်းညင်ဦးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိစ္စဆက်ပါမယ်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်လိုက်တဲ့ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုလိုက်တာကြောင့်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။အကြောင်းစုံကိုမတ်တိန်ထက်ကဆက်တွယ်မေးမြန်းထားပါရခင်ဗျာ
။လွှတ်တော်နှစ်ရက်ရဲ့အတည်ပြုချက်နဲ့သမ္မတထံကိုပေးပို့လိုက်တဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အပ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုသမ္မတဦးထင်ကျော်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တဲ့အကြောင်းသမ္မတယုံဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထီကပြောပါရတယ်။
ကျွန်တော်တို့ဒီနေ့သမ္မတလက်မှတ်ထိုးပြီးတော့ပြည်ထောင်စုလွှတ်တော်ကိုပြန်ပို့ပါရခင်ဗျာ
လွှတ်တော်နှစ်ရက်တို့အတီးပြုတ်လိုက်ပြီးနောက်တနေ့မှာပဲသမ္မတကလက်မှတ်ရေးထိုးအတီးပြုတ်လိုက်တာလည်းဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုသမ္မတဦးထင်ကျော်လက်မှတ်ရေးထိုးပြီးပြည်ထောင်စုလွှတ်တော်ထံကိုပြန်လည်ပေးပို့ထားတာဖြစ်တယ်လို့ဦးစော်ထီကဆက်ပြောပါတယ
်သမ္မတလက်မှတ်ရေးထိုးပြီးတော့ပြည်ထောင်စုလွှတ်တော်ကဥပဒေအဖြစ်ထောက်ပြန်ပြီးတော့နောက်မှာသူ့ရဲ့ဒီဥပဒေရပါတော့ခန့်အပ်တယ်ဆိုတဲ့အခါ
သမရလက်မှတ်ရေးထိုးအတီးပြုတ်လိုက်ပြီးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေအရဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတွက်အကြံပေးခွင့်နောက်ဒီအကြံပေးဆောင်ရွက်ချက်တွေကိုပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရမှာဖြစ်ပြီးလိုအပ်ခရင်အစိုးရဌာနဆိုင်ရာအဖွဲ့အစည်းအသင်းအဖွဲ့လူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်အခြေခံဥပဒေအရသမရဖြစ်ခွင့်ပိတ်ပင်ခံထားတဲ့ရွေးကောက်ပွဲမှာအများစုအနိုင်ရဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံအဖြစ်ခန့်အပ်ဖို့အစိုးရအာဏာလွှဲပြောင်းရယူပြီးနောက်တနေ့မှာပဲအမျိုးသားလွှတ်တော်မှာတင်သွင်းခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဥပဒေရဲ့ရည်ရွယ်ချက်ကိုလည်းပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဖြစ်တယ်လို့ဖော်ပြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်အမတ်အများစုဖြစ်တဲ့လွှတ်တော်နှစ်ရက်မှာအများဆန္ဒနဲ့ဒီဥပဒေကိုအတည်ပြုနိုင်ခဲ့ပေမဲ့လို့တက်မတော်သားကိုယ်စားလှယ်အားလုံးနဲ့ပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမတ်တူရဲ့စန့်ကျင်ကန့်ကွက်မှုနဲ့တော့ကြုံတွေ့ခဲ့ရတာဖြစ်ပါတယ
်။ဒါကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်တဲ့အကြောင်းသတင်းလွှာကိုမှတ်တင်ရထိုက်ဆက်သွယ်မေးမြန်းထားတာပါ။ Kuro Yango Muga Sanapia Mujangu Sabame, Yango Muro Kama Shima, a gendang whistle, Danchi Yini Wissin Bido, Nangai, a gendari Lumio Yi, Sanapia Mu, Dudia GMP, Tetua, Luciaduriga, Celebido, Luxa on the B, Suya de Nine, Nangai, a gendari, Pianlu, Pigu, PRP, Downsu Nibare, a Jonsugu, Vue Drinda, Mae Maga, Dream People Tabare.
Suya de Telavide Nama, Nangai, a gendari, go, Pianle, Lupi, Dwe. ตองสงบุรีเสร็จแล้วชื่อนี้เสร็จဖြစ်ပြီးရန်ကုန်မြို့တော်ခမ်းမရှိမှာပဲပြီးခဲ့တဲ့ရက်ဧပြီလ၄ရက်နေ့နဲ့၆ရက်နေ့တွေမှာနိုင်ငံရေးအကျဉ်းသားဟောင်းများစုစည်းပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါတန်ချေချင်းနေနဲ့အကျဉ်းသားဝတ်စုံတွေဝတ်ဆင်ပြီးဆန္ဒထုတ်ဖော်ရတဲ့ရည်ရွယ်ချက်ကိုတော့နိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ကိုထေးအောင်ကအခုလိုပြောပြပါဗျာ
ဒီဘက်မှာရှိနေတဲ့နိုင်ငံရေးဆက်ဆက်ပြီးဆွဲဆိုခံတာလေတရားဥပဒေရှိတဲ့အကျဉ်းသားတွေကျွန်တော်တို့အဲဒီကျင်းသားလက်မြောက်ရေးတောင်းနေတော့ဒီမိုရှင်ရေးအတွက်တိုက်ပွဲဝင်ပြည်ပောက်ကိုရောက်နေတဲ့ကျွန်တော်တို့ရဲ့ဒီမိုရှင်အင်အားစုတွေပေါ့ပြည်ပြောင်းနိုင်ရေးအဲ့ဒါကိုတော့ကျွန်တော်တို့ပြည်ပထန်တောင်းဆိုတာပေါ့လေအဲ့ဒီနှစ်ချက်ဒီလိုဆန္ဒထုတ်ဖော်နေပေမဲ့အစိုးရတစ်က
မဟုတ်ဘူးလို့ပြောခဲ့တဲ့တရားရှိတဲ့အတွက်မကြခင်မှာတော့သူတို့လွတ်ပေးမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာကျွန်တော်သိရတော့မနေ့ကပဲဘကိုးဘက်မှာနိုင်နိုင်အောင်တရားဆွဲရလို့ကျွန်တော်ကြားပါတယ်ခင်ဗျာဒီခိုင်ဘက်မှာလည်းအဲ့ဒီလိုတရားဆွဲခိုင်းရတယ်ဆိုတဲ့သတင်းတွေကြားနေတယ်ဒါကလည်းပြန်ထတဲ့ဥပဒေရဥပဒေကိုဟိုလက်ရှိကောင်းတဲ့ပေါ်နေရတဲ့ရဲပေါ်လိပြီးသူရဲတက်ခွဲ့အနေနဲ့တရားဆွဲရလို့ပဲကျွန်တော်ထင်ပါတယ်ဆိုတာဘက်ကတော့ဖိအားပေးနေတယ်လို့ကျွန်တော်မမြင်ဘူးခင်ဗျာအခုဆိုရင်ကျွန်တော်ပညာရေးတပိတ်ကထင်ရှားတဲ့ကောင်းဆောင်တွေပေါ့နနာဆင်းအောင်ဆိုရင်အမှုပေါင်း80ကျော်ရင်ဆိုင်နေရတယ်ဖက်ဒလီမှာတနည်းကိုပါဝါရီမှာယုံရင်းရှိတယ်လို့ရမမလည်းယုံရင်းရှိတယ်သူတို့ရုံးထွက်နေရတဲ့ရန်ပင်ပန်းနေခင်ဗျာသူတို့ပဲဟိုကျွန်တော်တို့တက္ကသစောင်းသားတွေဟာလည်းတည်တိုင်းလို့သူယုံရင်းထွက်နေရတယ်ဒါဟာကလေးတွေကိုတက်တက်မဲ့ပင်မအောင်နှိမ့်ချက်နေလို့ပဲကျွန်တော်မြင်နေခင်ဗျာဒီအချင်းရာကိုကြည့်ရပြန်မှာပြည်ရဲ့ဓမ္မဝီဆိုတဲ့တကယ်လုံးဟာပြေဝမဟုတ်သေးဘူ
းပြီးခဲ့တဲ့ရက်ကပဲနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်တကိုယ်တော်ဆန္ဒထုတ်ဖော်ခဲ့သူတဦးကိုလည်းတရားစွဲဆိုခဲ့ပြီးနိုင်ငံရေးကျင်းသားတွေလွတ်ပြေးရေးအတွက်ဆုတောင်းခဲ့တဲ့ဘာကသာចောင်းသား6ဦးကိုလည်းဒီအပိုင်းအတွင်းမှာပဲပုံမှန်905ခါခွေအစိုးရကိုအကြီးညိုပြစ်ဆင်မှုနဲ့ဖန်ဝရန်ထုတ်ထားပါတယ်မကြခင်မှာနိုင်ငံရေးကျင်းသားတွေကိုလွတ်ငြိမ်းချမ်းသာခွင့်ပေးဖို့အတွက်တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေစဲမှာပဲဖန်ဆီးခံထားရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုနောက်ထပ်အမှုတွေနဲ့တရားစွဲဆိုခံရမှုတွေလည်းရှိနေသလိုသူတို့လွတ်မြောက်ရေးအတွက်လှုပ်ရှားနေသူတွေကိုလည်းဖန်ဝရန်ထုတ်နေတာတွေလည်းရှိနေပါတယ်ရှင
်ဒါကတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒပြနေတဲ့အကြောင်းအစိုး VOE သတင်းတောက်မအေးမှာသတင်းပေးပို့ထားတာကိုတင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့ပနားမပီပါဆိုတဲ့အကြောင်းကိုကြားရမှာပါပနားမားပီပါစ်ကိုခေါ်နေကြတဲ့ပြည်ပမှလျှို့ဝှက်ဗန်စင်းဖွင့်ထားသူတွေရဲ့စီးရင်ထဲမှာပါဝင်သူတွေဟာတရားဥပဒေချိုးဖောက်ရရောက်မရောက်တည်တည်ချာချာမပြောနိုင်ပေမဲ့ဒါဟာကမ္ဘာနဲ့အဝန်ဖြစ်ပေါ်နေတဲ့ဗန္ဒားရေးစနစ်ကိုအလွဲသုံးစားမှုတစ်ခုဖြစ်တယ်လို့နိုင်ငံတကာငွေကြေးစောင့်ကြည့်ရေးအဖွဲ့တစ်ခုကကြေညာချက်ထုတ်ပြန်လိုက်ပါတယ်တက်ဆိုင်ရာနိုင်ငံအစိုးရတွေအနေနဲ့ဒီစီးရင်ထဲမှာပါဝင်သူတွေရဲ့ဗန္ဒားရေးဆိုင်ရာအချက်လက်တွေကိုတောင်းယူပြီးတော့အများပြည်သူသိအောင်ထုတ်ပြန်ပေးဖို့လဲတိုက်တွန်းလိုက်ပါတယ်တရင်အပြည့်စုံကိုဆက်တွေ့မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးမှာပါခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေဆိုင်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာတရင်တော်အဖွဲ့ ICIJ ကပနားမားအခြေဆိုင် Mossack Fonseca ဥပဒေအကျိုးဆောင်ကုမ္ပဏီစီကရတဲ့ဗန်နာရေးဆိုင်ရာစိုက်ဘက်စာတမ်းပေါင်း 17.5 သန်းလောက်ကို2013ခုနှစ်ကသူတို့ရဲ့ဝက်ဆိုက်မှာတင်ပြီးထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီစင်းထဲမှာကဘာရရက်ကထင်ရှားတဲ့နိုင်ငံကောင်းဆောင်တွေအမှုပညာရှင်တွေနဲ့ချမ်းသာကြွယ်ဝတဲ့ပုံကိုယ်တွေရဲ့နာမည်တွေပါဝင်နေတာတွေ့ရပါတယ်။အခုလိုဗန္ဒားရေးဆိုင်ရာအချက်အလက်တွေတန်းနဲ့ချီပြီးပေါက်ကြားခဲ့တာနဲ့ပတ်သက်လို့ဝါရှင်တန် DC အခြေစိုက်နိုင်ငံတကာငွေကြေးစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Financial Integrity GFI ကဒါဟာကဘာနဲ့အဝန်ဖြစ်ပေါ်နေတဲ့ဗန္ဒားရေးစနစ်ကိုအလွဲသုံးစားမှုတစ်ခုဖြစ်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သက်ဆိုင်ရာနိုင်ငံအစိုးရတွေအနေနဲ့ဒီစီးရင်ထဲမှာပါဝင်သူတွေရဲ့ဗန္ဒားရေးဆိုင်ရာအချက်အလက်တွေကိုတောင်းယူပြီးအများပြည်သူသိရှိအောင်ထုတ်ပြန်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒီပနားမားပေပါစီးရင်ထဲမှာပါဝင်သူတွေဟာသက်ဆိုင်ရာနိုင်ငံတွေရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ရာရောက်မရောက်ဆိုတာနဲ့ပတ်သက်လို့ GFI အဖွဲ့ရဲ့ပြန်ကြားရေးနဲ့ဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူး Christine Cloud ကအခုလိုပြောပါတယ်
။ So the significance of the leak is that you've got
11.5 million documents going back. ဒီဝက်ပေးထားဖို့အတွက်အကူအညီပေးနေတာပါဒီလိုတည်ထောင်ပေးထားတဲ့ကုမ္ပဏီတွေကပြစ်မှုတစ်ခုခုကျူးလွန်မယ်ဆိုရင်တော့ဒါဟာတရားမဝင်တဲ့ကိစ္စပါဒါပေမဲ့ဒီလိုကုမ္ပဏီရှိရုံနဲ့တော့တရားမဝင်ဘူးလို့ပြောလို့မရပါဘူးဒါပေမဲ့ဒီလိုကုမ္ပဏီတွေကိုအသုံးချပြီးဘယ်လိုအလုပ်လုပ်နေကြလဲဆိုတာကိုသိခွင့်ရတဲ့အတွက်အများကြီးအထောက်အကူဖြစ်စေပါတယ်အထူးသဖြင့်အစိုးရနဲ့
ပနားမားပေပါစာရင်းထဲမှာထင်ရှားတဲ့နိုင်ငံခေါင်းဆောင်အချို့ရဲ့နာမည်တွေလည်းပါဝင်နေပြီးအချို့ကဒီစာရင်းထဲမှာပါသလိုပြပမှာဘဏ်အကောင့်ဖွင့်ပြီးလွှတ်ဝငွေကြေးတွေစုဆောင်ထားတယ်ဆိုတဲ့စွပ်စွဲချက်ကိုလုံးဝငြင်းပယ်ထားကြပါတယ်
My opinion, this is 100% credible. I have a lot of respect for ICIJ. ရာဂိုင်းနှုန်းတရာယုံကြည်စိတ်ချမှုရှိပါတယ်။ICIJ အဖွဲ့ဟာတကယ့်ကိုပညာရှင်ဆန်ဆန်နဲ့ဒီကိစ္စကိုကင်တွဲပြီးဒီသတင်းအချက်လက်တွေကိုထုတ်ပြန်ခဲ့တာပါ။သူတို့စီကိုရောက်လာတဲ့စာရွက်စာတမ်းပေါင်း23အချက်လက်တွေကိုဒီတိုင်းဘလို့ပုံစံနဲ့လူတဦးချင်းစီရဲ့ပုံကိုယ်ရဲ့လွတ်လပ်ခွင့်ကိုမထိခိုက်ပဲအများပြည်သူရဲ့အကျိုးစီးပွားအတွက်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ဖြစ်အောင်ဘလို့ပုံစံနဲ့ထုတ်ပြန်ပေးမလဲဆိုတာကိုအများကြီးချိန်ဆခဲ့ကြပါတယ်
GFI အဖွဲ့ဟာမြန်မာနိုင်ငံကနေ1986ခုနှစ်ကနေ2010ခုနှစ်တွင်ဒေါ်လာဘီလီယံ120နီးပါးရှိတဲ့တရားမဝင်ငွေကြေးတွေစီးဝင်စီးထွက်မှုရှိနေတယ်လို့လေ့လာတွေ့ရှိထားတဲ့အစီရင်ခံစာတစ်စောင်ကိုပြီးခဲ့တဲ့စက်တင်ဘာလကထုတ်ပြန်ခဲ့ပါတယ်။အခုလိုတရားမဝင်ငွေကြေးတွေစီးထွက်မှုကိစ္စဟာနိုင်ငံတကာနိုင်ငံရဲ့ဝင်ငွေကွာဟချက်ကိုပိုဆိုးစေပြီး
ဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်တွေကိုနှောင့်နှေးစေတဲ့အတွက်မြန်မာနိုင်ငံနဲ့ကနေစီးထွက်နေတဲ့တရားမဝင်ငွေကြေးတွေကိုအစိုးရအသက်အနေနဲ့ဂီယူတဆိုင်စောင့်ကြည့်လိုက်မယ်လို့မျှော်လင့်တဲ့အကြောင်း GFI
အဖွဲ့ကခရစ်စတင်ကလောက်ကပြောပြပါဗျာ။အခုလိုလျှို့ဝှက်ငွေကြေးစနစ်မျိုးကိုအကြမ်းဖက်သမားတွေကလည်းတုံ့နိုင်ပါတယ်။မူရစေးနဲ့လူကုန်ကူးတဲ့လူတွေကလည်းအသုံးပြုနိုင်ပါတယ်။ လက်စားထားတဲ့အစိုးရအရာရှိတွေကလည်းတုံ့နိုင်ပါတယ်။ဒါမှမဟုတ်ငွေကြေးချမ်းသာတဲ့လူပုဂ္ဂိုလ်တွေကအခွန်ရှောင်ကျဉ်လို့လည်းတုံ့နိုင်ပါတယ်။ဘယ်လိုလူမဆိုငွေကြေးတွေလျှို့ဝှက်ပြီးသွားထားနိုင်တဲ့စနစ်ရှိနေတာဟာအများပြည်သူအကျိုးစီးပွားအတွက်ကောင်းတဲ့အရာမဟုတ်ပါဘူး။ဒီလိုတရားမဝင်ငွေကြေးတွေနိုင်ငံတဲကနေစီးထွက်လို့ရနေတဲ့စနစ်တစ်ခုရှိနေတာကိုဘယ်လိုအစိုးရမျိုးကမှခွင့်မပြ
ှာမြန်မာနိုင်ငံကဥအောင်ကျော်မြင့်ဥအေးဇော်ဝင်းဒေါက်တာအောင်မမိုးမြင့်ဥကျော်ဝင်းဥမမောင်ဆွေတင်ဒေါ်မြမြဆိုးဒေါ်မြတီတာဆွေတင်ဥတုတဥထဲမြင့်ဥမောမြင့်ခေါ်ဥမိုက်ကယ်မောမြင့်ဥမြင့်ဆွေဥမျိုးတင်တို့ကိုတွေ့ရပါတယ်နိုင်ငံသားနာမည်နဲ့လူလေးဥပါဝင်ပြီးအာနက်စ်ဟာဝတ်ဘောလ်တန်တူဂျိုနာသန်ဒဘလူးစမစ်ကွာမရူဥဒင်အာမတ်နဲ့ဝီလျံမတ်ဟဲလ်ဆင်ဆိုပြီးပါဝင်တာကိုလည်းတွေ့ရပါတယ
်ဒါကတော့ပနမာပီပါစ်လို့ခေါ်တဲ့ပြပမှာလျှို့ဝှက်ဗန်စင်းဖွင့်ထားသူတွေရဲ့စီးရင်ပေါက်ကြမှုနဲ့ပတ်သက်ပြီးတော့ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ် VOA အမေရိကန်တန်ရဲ့ဂျာတာပရင်းနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5955လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
အခုလောလောဆယ်အနေထားမှာတော့ယူတဲ့သူတွေဆိုပြီးတော့ဝန်ထမ်းတွေကိုပို့ပြီးတော့တင်ချက်တဲ့စီမင်းစည်းကမ်းတွေ
ဒါတော့ press in ထုတ်လွှင့်နေတဲ့မြန်မာအရေးသုံးသပ်ချက်ကိုပြန်လည်နားဆင်တဲ့အခါမှာအပြည့်စုံကိုကြားကြမှာပါအဲဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်တင်ဆက်ပေးမှာပါဒေါအောင်ဆန်းစုကြည်ရဲ့အစိုးရအသစ်ပေါ်အင်းဒီချင်းအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ရဲ့သဘောထားအမြင်တွေကိုနားဆင်ကြဖို့ရှိပါတယ်ဦးကျော်စံတာကပြောပြပေးပါလိမ့်မယ်ခင်ဗျာ
Expert confident over Suu Kyi's approach. Duong San Suu Kyi ye muara po juan jin du yung ji sik cha re so re kong sin ne China Daily ma Jiang Yun bi ye ta ta ra wo u so tin pya lo ba re. Myanmar nangan ye si bwa ye ne sa yu pu saung ye kaung mon aung pyan sa lut saung ma phit pi. Deyou nangan a ni ne a yi ji de kan na ga pa win lein me lo Duong San Suu Kyi ga pyo cha lai ba re. Sain khon mu re a mya a pya joun ne ya de Myanmar a su a the a ni ne deyou ne sat san ye kaung mon bo kaisa wo u sa pe saung ywe me lo le so ba re.တရုတ်လူမှုရေးသိပ္ပံအကယ်ဒမီအစ်စ်တော်အရှသူတွေဒီဂျာဒူဂီယန်ကတရုတ်အစိုးရဟာဒေါအောင်ဆန်းစုကြည်နဲ့အာနာယာ NLD ပါတီတို့နဲ့ဆက်ဆံထိတွေ့မှုရှိနေတယ်လို့ဆိုပါတယ်အထူးသဖြင့်ကုံသွယ်မှုနဲ့အခြေခံအဆောက်အဦတည်ဆောက်ရေးကိစ္စတွေမှာဆက်ဆံရေးအုတ်မြစ်တွေချမှတ်ထားပြီးဖြစ်တယ်ဒေါအောင်ဆန်းစုကြည်ဟာစီးပွားဖွံ့ဖြိုးရေးကိုဦးစားပေးပြီးလူလူထောက်ခံမှုအများအပြားရရှိထားသူဖြစ်တဲ့အတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုပုံမအစဉ်မြင့်လာလိမ့်မယ်လို့လည်းခန့်မှန်းပါတယ်နိုင်ငံသားဆက်ဆံရေးမှာလည်းဒေါအောင်ဆန်းစုကြည်ဟာတရုတ်ဂျပန်အမေရိကန်တို့နဲ့ဆက်ဆံရေးကိုခိုင်မာစေပြီးမျှတတဲ့မူဝါဒတွေချမှတ်သွားလိမ့်မယ်လို့ဂျာကခန့်မှန်းထားပါတယ်။ယမန်နေ့တုန်းကဒေါအောင်ဆန်းစုကြည်ဟာအတိုက်ခံကောင်းဆောင်အနေနဲ့ဘီဂျင်းမြို့တော်ကိုကိုယ့်ရဲ့ကြားလာရောက်လည်ပတ်ပြီးခီးစဉ်ကုံဆုံးနေမှာသူငယ်စဉ်တုန်းကသူမိခင်နဲ့တရုတ်သံရုံအခမ်းအနားတစ်ခုတက်ရောက်ခဲ့တာကိုပြန်ပြောင်းသတိရမိတယ်လို့ပြောကြသွားပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံစုံကယင်းနှိမ့်နှံမှုတွေကိုကြိုဆိုပြီးမြန်မာပြည်အပေါ်ယင်းနှိမ့်နှံသူတွေယုံကြည်မှုရှိဖို့အရေးကြီးတယ်လို့လည်းပြောကြခဲ့ပါတယ်။တရုတ်နိုင်ငံကစတင်ဆောင်ရွက်နေတဲ့ One Belt One Road လို့ခေါ်တဲ့ကမ္ဘာလမ်းဖောက်လို့ရေးကိစ္စကိုလည်းဒေါအောင်ဆန်းစုကြည်ကချစ်ကြည့်တယ်လို့ရေးသားထားပါတယ်ခင်ဗျာ။ The Hindu Business Life ထဲမှာတော့ဒေါအောင်ဆန်းစုကြည်ကိုယုံကြည်ကိုးစားရမယ်။ In Suji We Must Trust ဆိုတဲ့ကောင်းစဉ်နဲ့ G Patasara ဒီရေးသားထားတာကိုဖတ်ရပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီထွန်းအားရေးအတွက်သမ္မတဒေတာရင်းစီးပွားရေးလူမျိုးရေးကိစ္စတွေမှာပါပူးပေါင်းဆောင်ရွက်ရေးအတွက်အိန္ဒိယနိုင်ငံကမျှော်လင့်ထားတယ်လို့ဆိုပါရယ်ဖွဲ့စည်းပုံအရစစ်တပ်ရဲ့အခန့်ကဏ္ဍကိုအခိုင်အမာဖြစ်အောင်လုပ်ထားပေမဲ့ဒေါအောင်ဆန်းစုကြည်ဟာအစိုးရအဖွဲ့မှစော့ချက်နေရာကိုရယူနိုင်အောင်စီစဉ်ခဲ့ပါရယ်ဝန်ကြီးအရေးအတွက်ကိုရှင်းချပြီးအစိုးရကိုကြည့်လျက်အောင်ဖွဲ့စည်းပါရယ်တိုင်းရင်းသားရေးရာဌာနတစ်ခုကိုလည်းဖွဲ့စည်းထားပါရယ်တိုင်းရင်းသားပြဿနာပြည်လည်ရေးဟာပြည်တွင်းမှာအရေးကြီးဆုံးစိန်ခေါ်မှုဖြစ်ပါရယ်ဒီပါစင်ခေါ်မှုတွေအများအပြားရှိတဲ့အနေနဲ့စီးပွားရေးစီမံကိန်းတွေအတွက်ပြဿနာရှိနေတဲ့တရုတ်နဲ့ဆက်ဆံရေးအရေးကြီးပါတယ်။နိုင်ငံအကြားနယ်စပ်တိုင်းရင်းသားတွေပြဿနာလည်းရှိနေပါတယ်။အိန္ဒိယအရှေ့မြောက်ကအာသံမဏိပူရနာဂသဘုံတွေလည်းမြန်မာနိုင်ငံနယ်စပ်မှာခိုလုံပြီးတရုတ်ယူနန်နယ်နဲ့ဆက်သွယ်ကြပါတယ်။တရုတ်ဟာမြန်မာနိုင်ငံအပေါ်စီးပွားရေးစံတမန်ရေးရဈေးဆစ်ဖို့ဒီသဘုံတွေကိုအဆုံးချမှာမလွဲပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ဗြိတိန်တို့နဲ့နှိစပ်မှုကိုလည်းတရုတ်ဘက်ကသံသယရှိနေမှာပါ။ဒေါအောင်ဆန်းစုကြည်နဲ့အာဆီယံရဲ့ဆက်ဆံရေးကိုဘယ်လိုဖြစ်လာမလဲ။အာဆီယံဟာအစိအစအရကိုထောက်ခံခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်သိမ့်မကြိုက်ဘူးဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနဲ့တော့ပုဂ္ဂိုလ်ရေးအရာသိရင်းနှီးပါတယ်။အိန္ဒိယဟာမြန်မာနိုင်ငံနဲ့ယင်းနှီးရဲ့ဆက်ဆံရေးဆက်ထားဖို့အမျိုးသားလူမျိုးရေးအရာလိုအပ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာလည်းအလားတူလိုလားမှာပါ။မနစ်တုန်းကမြန်မာနယ်စပ်ထဲဖြတ်ပြီးအိန္ဒိယတပ်တွေသဘုံဝင်တိုက်တာမျိုးနောက်မလုံးမိဖို့အရေးကြီးပါတယ်။မြန်မာစီးပွားရေးဟာတစ်နှစ်ထက်တစ်နှစ်တိုးတက်လာနေပါတယ်။အိန္ဒိယအနေနဲ့ကုန်သွယ်စီးပွားဆက်ဆံရေးကိုတိုးမြင့်ပြီးဒေတာရင်းအေဂျင့်တည်ငြိမ်ရေးအတွက်လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။ဒေါ်စန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။လွှတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အယူရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင် ဝန်ကြီးဌာနတစ်ခုကပါတွဲကင်ထားတဲ့ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဦးတည်စေမှာလား။စိုးသွားမှာတွေရောရှိနိုင်သလား။စတဲ့ကောင်းကျိုးဆုပ်ပြက်အလားအလာတွေကိုအခုလာမယ့်စနေနေ့ညတိုင်းရိုင်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါ။မနေ့ကခင်တိုင်းနားဆင်နေကြအမေရိကန် EDN အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့ပြင်တင်ပြမယ့် EDN အသုံးကတော့
Blessing in Disguise
ဖြစ်ပါတယ်။စာလုံးပေါင်းကB L E S S I N G blessing a B L E S S bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါလေ။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါလေ။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလတ်တပါးဖြစ်တာကိုညီညွတ်ပါလေ။ဥပမာကျန်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသုံးရဲ့ EDM အသေးပဲကတော့ကျမစစောကပြောခဲ့တဲ့လိုပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုညှို့နှံ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ဆိုးတွေကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မြန်မာရေးတုံးသက်ချက်စီစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အုတ်ချုပ်ရေးစီးပွားရေးပြုပြင်ပြောင်းလဲမှုအဖို့အထက်များဆိုပြီးတော့ခေါင်းစဉ်တက်ပြီးတော့ဆွေးနွေးထားပါတယ်။မြန်မာနိုင်ငံအတွင်းကူးပြောင်းရေးမှအုတ်ချုပ်ရေးပြုပြင်ဖို့အတွက်အချိန်အများဆုံးယူရလိမ့်မယ်လို့တမရဟောင်းဦးသိန်းစိန်အစိုးရရဲ့အကြံပေးပုဂ္ဂိုလ်အဖြစ်ဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဦးကပြောကြားလိုက်ပါတယ်။ပြုပြင်ပြောင်းလဲရေးတွေကိုထိရောက်အောင်မြင်ရေးဟာလည်းအမျိုးသားရင်ကြားစီရေးနဲ့ဆက်စပ်နေတယ်လို့ဆိုပါတယ်။NLK မြန်မာနိုင်ငံတိုးတက်ရေးအလားအလာတွေကိုစီးပွားရေးပါတကူဒေါက်တာဇော်ဦးနဲ့ဦးကျော်စံတာဆွေးနွေးတုံးသက်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ဒေါက်တာဇော်ခင်ဗျာဦးမြန်မာနိုင်ငံအပြောင်းလဲရွေးကောက်ပွဲပြီးတဲ့နောက်နိုင်ငံရေးအဖြစ်ကတော့အနာလွှဲတယ်ဆိုတာအကန့်အသတ်နဲ့အတိုင်းအတာတစ်ခုတော့လွှဲလိုက်ပြီးဖြစ်ပါတယ်ဒါပေမဲ့ရှေ့ဆက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအုပ်ချုပ်ရေးအဆင်ပြေချောမွေးရေးတွေဟာပြည်ပြည်လည်းလည်းဖြစ်လာပါမလားအထူးသဖြင့်အုတ်ချွေးစနစ်ကိုပြောင်းလဲဖို့ဆိုတာအတော်ခက်မယ်လို့ထင်ပါတယ်ဒေါက်တာဆိုကျွန်တော်တို့အုတ်ချွေးဘန်းကိုစပြီးပြောကြပါစို့ဘယ်လိုသဘောပါလဲခင်ဗျာ
ဟုတ်ကဲ့အုတ်ချွေးပြည်ပြောင်းလဲမှုကတော့မှန်တမ်းမှခက်ခဲပြီးတော့တိမ်မွေးတဲ့လုပ်ငန်းတွေက ဖြစ်နေပါတယ်ရှာအဲ့အဲ့ဒါတော့ကျွန်တော်တို့အချိန်ယူပြီးတော့ဒီအုပ်ချုပ်ရေးပြုရင်ပြောင်းလဲမှုကိုစနစ်တကျဆောင်ရွက်ရမှာဖြစ်နေပါတယ်ခင်ဗျ
အခုပထမအဆုံးတွေ့ရတာကတော့အုပ်ချုပ်ရေးအတွက်သမ္မတကဝန်ကြီးတွေခန့်တာကအစဒါလူမှန်နေရာမှန်ဖြစ်ရလားဆိုရဲတချို့ကစောရကတက်ပါတယ်တွေ့ကြုံစီဘူးတဲ့လူကနဲတော့ဒီလိုအမြင်ခံရတယ်ဆိုရဲဆန်းတော့မဆန်းပါဘူးဒါပေမဲ့ဒီအထက်ကကျွန်တော်ဘယ်လောက်ထိအကောင့်မျှော်လင့်နိုင်ပါသလဲအခုရွေးချယ်မှုနဲ့ပတ်သက်လို့ဘယ်လိုများပြောစရာရှိပါလဲတစုံတရာလူမှန်နေရာမှန်ဖြစ်တယ်မဖြစ်ဘူးဆိုရဲနဲ့ပတ်သက်လို့
အော်အဲ့တော့ကျွန်တော်တို့အချိန်ကာလတစ်ခုပေးပြီးတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော်ကျွန်တော်တို့လည်းပုံမှန်နည်းနည်းပြောရရင်ဘလောက်ပဲအာပညာတွေ theory တွေသင်ယူလာခဲ့တယ်ဆိုပေမဲ့ကျွန်တော်တို့ဒီဗမာပြည်ရဲ့တကယ်လက်တွေ့ပြဿနာကြတော့ကျွန်တော်တို့တကယ်ကိုတောင်းသားတယောက်လိုပြန်ပြီးတော့အောက်ခြေထိနားလည်အောင်စီးပွားရတဲ့အနေအထားရှိပါလိမ့်ရှာအဲ့တော့ဒီကောင်းဆောင်ဟိုကောင်းကောင်းရဖို့ဆိုတော့အချိန်ကာလဒီအထီတော့စောင့်ကြည့်ပြီးတော့မှသုံးသပ်လို့ရပါမယ်။သို့တော့ဒီစောင့်ကြည့်နေုံနဲ့လည်းမပြီးဘူးပေါ့နော်။ကျွန်တော်တို့ရဲ့နိုင်ငံရဲ့လိုအပ်ချက်ကလိုအပ်ချက်ပုံများစွာရှိတာဖြစ်တဲ့အတွက်ကြောင့်မလို့အားလုံးဝိုင်းပြီးတော့စူးစမ်းနိုင်ပါလေ။အစီအမံနေထားရှိပါတယ်။အဲ့ဒီအတွက်ကြောင့်မလို့လေနိုင်ငံရေးဘက်ကကြည့်မယ်ဆိုရင်ဒီအမျိုးသားရင်သားစီအမှန်တမ်းမှအရေးကြီးတယ်ဆိုတဲ့ဟာဒီမိုကရေစီဖွဲ့ချုပ်ကလည်းပြောထားတယ်လို့ဒါကျွန်တော်တို့အားလုံးကလည်းခံယူလို့ပါတယ်ဒီအတွက်ကလည်းပို့ပြီးတော့အခုစူးစမ်းအားထုတ်ရတယ်ငယ်တို့လည်းကျွန်တော်ညင်ပါတယ်ခင်ဗျအ
မျိုးသားရင်းချစမှုဆိုတာဟာဒီယာဒူးရွေးချယ်မှုနဲ့လည်းပတ်သက်နေတယ်လို့ဆိုရင်မှားမယ်မဟုတ်ပါဘူးတချို့ပုံကိုယ်တွေကိုဆိုလို့ရှိရင်ဒါပါတီဟိုဘက်ပါတီဒီဘက်ပါတီမျှောင်းဆွေးရွေးရတာရှိပါတယ်အဲ့ယူတဲ့နေရာမှာလည်းတချို့ပုံကိုယ်တွေကစနေဟောင်းရဲ့အမြင်တွေနဲ့အခုထိပြောမှဆိုမှတွေဒေါက်တာဇော်လည်းသတိချမှတ်မိထင်ပါတယ်တချို့ဆိုလို့ချင်းအောက်ချွေးဟောင်းတော့ကသူရဲ့ယာဒူးကိုအဆုံးပြုပြီးတော့ကိုကျိုးစီးပွားဖြစ်ထွက်အောင်ဘယ်လိုလုပ်ခဲ့ရဆိုပြီးစူးစက်ခံရတဲ့လူတွေရှိပါတယ်ဆိုတော့ဒီလိုပုံကမျိုးတွေပါနေခြင်းကတော့ဘယ်လောက်ထိအတားဆီးဖြစ်နိုင်မှာထင်ပါသလဲ
ဒို့တော့လည်းပဲအခုချိန်ကတော့ကျွန်တော်တို့ဟာအရေးကြီးတဲ့ဒီပြည်ရင်ပြောင်းလဲရေးအစကိုပြီးခဲ့တဲ့ကာလမှာဒီကုံတစ်ခုသောအတိုင်းသာအထိဆောင်ရွက်နိုင်ခဲ့တဲ့ကိုပြောလို့ရတာပေါ့နော်ဆရာဒါကြောင့်မလို့လေကျွန်တော်တို့ဟိုရခင်ကမဖြစ်မနေလုပ်ခဲ့ရမယ်အချို့မိုက်ကရိုစီးပွားရေးဝန်ကြီးနဲ့ပတ်သက်ပြီးကြီးငင်းမှုရအောင်လို့ငွေလဲနှုန်းတို့အတိုးနှုန်းတို့ရှာတဲ့ဈေးနှုန်းတွေပြင်ဆင်သတ်မှတ်တာတို့ဒါတွေအားလုံးပြီးသွားပြီဆိုတော့အခုဟာက delivery အဆင့်ကိုရောက်နေတယ်ဒီကာလမှာကျွန်တော်တို့ကြုံရတဲ့အခက်အခဲအကြောင်းမျိုးမျိုးကြောင့်ကျွန်တော်တို့ဒီဟာကိုရလက်ပေါ်တဲ့အထိ deliver မလုပ်နိုင်တဲ့အခါမှာအပီလူလူတို့ကဒါဒီပေါ်မှာမချစ်မရဖြစ်ခဲ့ကြတာပေါ့နော်အခုချိန်ကတော့ delivery ဘက်ကိုပို့ပြီးတော့တောင်းပီးပြီးလုပ်နိုင်တဲ့အနေအထားရှိသွားတဲ့အခါမှာအရေးကြီးဆုံးကတော့ကျွန်တော်ဘီရိုကရေစီကဒီနေရာမှာအရေးကြီးနေပါတယ
်ဘီရိုကရေစီကတကယ်ထိရောက်ပြီးတော့အရင်ကချမှတ်ပေးခဲ့တဲ့အခြေခံတွေကိုလက်တွေ့အကောင့်ထဲပေါ်ပြီးဒီလူတွေနဲ့ဖြစ်နိုင်ပါမလားဆိုတာပေါ့လေလူတွေကတော့
အခုချိန်မှာ deliver လုပ်နိုင်မှုဆိုရင်တော့ဒီ institution တွေအားသာကြအားနည်းချက်ကိုအပြည့်အဝသိနေတဲ့လူတွေကပဲဒီချိန်မှာအများဆုံးလုပ်နိုင်မှာဖြစ်တဲ့ကြောင့်မလို့အခုနိုင်ငံဝန်ထမ်းတွေအားလုံးကိုဆက်ပြီးတော့တာဝန်ပေးတဲ့ဆုံးဖြတ်ချက်ကတော့ဒါအမှန်တမ်းမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်ပြောချင်ပါတယ်။နောက်တစ်ချက်ကလည်းဝန်ကြီးတွေပဲထားပြီးတော့အရင်အတွင်းဝင်တွေကိုတာဝန်ပေးတဲ့ကိစ္စလေဒါဒီနိုင်ငံဝန်ထမ်းစနစ်နဲ့အထူးသဖြင့်အစိမ့်မြေအရာရှိကြီးများစနစ်ကောင်းကိုပေါ်ထွန်းလာဖို့တည်းဒါအမှန်တမ်းကောင်းတဲ့အခြေတန်းတရားလို့လည်းပြောလို့ရပါတယ်။အာကျွန်တော်တို့ပြီးခဲ့တဲ့အုပ်ချုပ်ရေးရန်နေရာမှာကြုံရတဲ့အရေးကြီးဆုံးပြဿနာနောက်တစ်ခုကတော့အော့ဖ်ဆိုက်နေနိုင်ဖို့ပေါ့နော်။ဒီလိုတစ်ခုတော့တိုင်းလာချီပဲအာလုပ်နိုင်ခဲ့တယ်မအောင်မြင်ခဲ့ဘူး။အခုချိန်မှာလည်းဒီဝန်ကြီးရဲ့အရေးအတွက်ကိုရှော့ချပြီးတော့ဝန်ကြီးတူရဲ့အနေနဲ့တော်တော်များများကိုတွဲပြီးတော့တာဝန်ယူရဲစနစ်နဲ့ပြန်ပြီးသုံးလိုက်တဲ့ဟာကလည်းဒါပေါင်းဆိုင်နေနိုင်ရည်တည်တနာကိုဖြည့်ရှင်းတဲ့ဒီနန်းတို့လည်းပြောလို့ရပါတယ်။သို့တော်လည်းပဲအခုပဲဆိုရင်ကြာကောင်းတာတော့အမှန်တမ်းမှကြီးမားတဲ့ကြီးသေးတဲ့များမြောင်တဲ့တာဝန်တွေအားလုံးကိုလူအနည်းစုကပဲပခုံးထားရမယ်ဆိုတော့အခုပခုံးထားရမယ်ဒီအလူမနီယမ်အစရာတဲ့သူတို့ကဒီတန်းကိုခံနိုင်မှမလားဆိုတဲ့ဘက်ကလည်းဒါကျွန်တော်တို့စိုးရိမ်ဖို့သူတို့အပေါ်မှာလည်းနားလည်ပြီးဖို့လိုလိမ့်မယ်လို့ထင်ပါတယ
်ဒေါက်တာဇော်ဦးပြောထားတဲ့အထက်မှာအများရန်အတွင်းဝန်အဲ့ဒီအများရန်အတွင်းဝန်တွေခံလိုက်တဲ့ကိစ္စကိုလည်းပဲလူတော်တော်များများကမိုးပေါ်ကြတွေခန့်နေဆိုတော့သုံးသပ်ကြပါတယ်မိကွန်ထုတ်ကြတယ်ဘယ်လောက်ထိသူတို့ကစိတ်ချရပါလဲခင်ဗျအများရန်အတွင်းဝန်များဟာ
အမြင်တဲ့အတွင်းဝင်စနစ်ဆိုတာတော့ဆရာအရင်တုန်းကတော့တကယ်ကိုဟိုအောက်ခြေကနေဖတ်စထရိုက်ပေါ့နော်ဟုတ်ပါအမြင်တဲ့အတွင်းဝင်ဖြစ်ခွင့်ရှိတဲ့စာမွေးတွေနဲ့စနစ်တကျပြည်သူ့ကြောင်ကြီးတဲ့စနစ်တစ်ခုပေါ့သို့တော့ကျွန်တော်တို့ပြီးခဲ့တဲ့သူကလက်ထက်မှာဆောင်ရွက်ခဲ့တဲ့အမြင်တဲ့အတွင်းဝင်ဆိုတာတော့အဲ့ဒီအမြင်တဲ့အတွင်းလိုစနစ်မျိုးပဲကောင်းမွန်တဲ့စိတ်မြေရရှိခြ ဒီရှိပြီးသားညွန်ချုပ်တွေကတင့်တော်ဆုံးဖြစ်နေတဲ့ဒီကိုသူတို့ဝင်းကြီးဌာနကတင်ပြလာတဲ့အပေါ်မှာကျွန်တော်ဝင်းကြီးဌာနတို့ခုနှစ်ဦးစီရွေးပြီးတော့မှာဒီနှစ်ဦးကိုတင်နန်းနဲ့သူတို့ရဲ့တာမေးပွဲနဲ့နောက်ဆုံးပိတ်စတာတန်ပြည့်စုံတဲ့အပေါ်မှာမူတည်ပြီးတော့မှာအမှတ်ပေးပြီးတော့ဒါကိုစနစ်တကျဒီသမားယုံကအကောင်းဆုံးဖြစ်မဲ့ဒီကိုရွေးချယ်ခန့်ခဲ့တာဖြစ်ပါတယ်အဲ့တော hope bao di thana do do myan myan ma se paung myan so a ta win than saung ge pi lo amadan ma a twi chu shi pi lo no di thana ye chao wo lo ji de du ri be chit par de
okay naw tuk me jin na a ei bureaucracy pyu pyin ma yoda phyaung ma mu thi yaung mu athu thi phyin cha sa pye si mu agriculture mu a yin nwa ha niya da ga ma au che sin ti agriculture de so re a jin ha myama lu phwe si twi ma set sia kaung de ဖြစ်ရတခုလိုတော့မယူဆရတော့တဲ့အထိအဂရိတိုက်ဇာမှုကရှိနေကြတာပါအဲ့ဒါကိုတော့ဘယ်လောက်ထိပြင်နိုင်မယ်ထင်ပါလဲအခု
အဲ့ဒါကတော့ကျွန်တော်အမြင်ကတော့ဒါစနစ်ကိုပို့ပြီးတော့ကောင်းတဲ့ကောင်းအောင်ပြင်သင့်ပါတယ်ဒီစနစ်ကလည်းပေးနိုင်မှုအခွင့်အလမ်းတွေရှိနေတာဖြစ်တဲ့ဒီကြောင့်မို့လို့လည်းပေးသူလည်းရှိတယ်ယူသူပဲရှိတယ်ဆိုရင်ဖြစ်လာတာပေါ့နော်အခုလုံးလုံးစဲအနေထားမှာတော့ယူတဲ့သူတွေဆိုပြီးတော့ဝန်ထမ်းတွေကိုပို့ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေထားတဲ့စနစ်နဲ့အခုသွားဖို့ရှိပြီးတော့ပထမဆုံးခြေလှမ်းပြင်နေလို့ထင်ပါတယ်။သို့တော်လည်းပဲတစ်ဖက်မှာလည်းမယူတဲ့သူတွေကိုလည်းပို့ပြီးတော့ကောင်းမွန်တဲ့ထိုက်တဲ့ဒီရှုပေးဖို့သူတို့ကိုလည်းအတိအမှတ်ပြုဖို့ဆိုတဲ့ချက်ကလည်းအမှန်တန်အရေးကြီးပါတယ်။စင်ကာပူတိုင်းပြည်မှာဆိုရင်ခုနရှုပေးတဲ့စနစ်နဲ့လောက်တာဟာကြောင်းမို့လို့သူတို့နိုင်ငံကတကဘာလုံးမှာကျွန်တော်နံပါတ်1အတန်ရှင်းဆုံးနိုင်ငံဆိုရဲဟာဒါပြစ်ဒဏ်ပေးတာတဲ့အစူပီးရစနစ်ကိုသူတို့ကျင့်သုံးခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဘလူးဝဲဖြစ်ဖြစ်အဂိလိုက်ရှာမှုရေရေတောင်းမြေဖြစ်တဲ့စနစ်တွေနဲ့ဒီအခွင့်အလမ်းတွေကိုပေါ်တွက်နေတဲ့လုံထုံးလုံကြီးတွေကိုပြင်ဖို့ကပို့ပြီးတော့အရေးကြီးနေပါတယ်
။မြန်မာနိုင်ငံမှာဦးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာမယ်။အထူးသဖြင့်နိုင်ငံခြားကတရားရင်းနှီးမြှုပ်နှံမှုတွေပဲအဓိကပိုဝင်လာမယ်လို့လူတွေကမျှော်လင့်ကြပါတယ်။အဲဒီတော့သယံဇာတာရောင်းစားတဲ့အဆင့်မှာပဲမြန်မာနိုင်ငံကလောလောဆယ်မှာရှိနေအောင်ပါလားခင်ဗျာ
။အခုလောလောဆယ်ကတော့အဲ့လိုပဲရှိနေတော့မယ်ပေါ့နော်ဆရာဒါကြောင့်မို့ဒီတန်ဆာတာပေါ်ကျော်မှုကနေကျင်းစာသိနေရွှေကိစ္စကိုပြည်တယ်အောင်ဖြည့်ရှင်းနိုင်မှုကျွန်တော်တို့ EIDI လို့ခေါ်တဲ့ဒါပုံမြင်သားမှုကိုဆောင်ရေးပုံစံနေတဲ့ကျွန်တော်ဆောင်ရွက်နေတာရှိပါတယ်သို့တော်လည်းပဲတခြားအခွင့်အရေးတွေကိုဖော်ထုတ်ပြီးဖို့လိုနေပါတယ်အဲ့ဒီကြောင့်မို့အဓိကကတော့ကျွန်တော်တို့နိုင်ငံမှာပုံရံကိုပဲတင်ပို့နေတဲ့နေရာကဏ္ဍကနေတာမုံးဖြင့်ပို့ကုန်ကိုထုတ်လုပ်နိုင်တဲ့နေရာစိုက်ပျိုးရေးကဏ္ဍအမွေးမြူရေးကဏ္ဍဖြစ်လာအောင်ကျွန်တော်တို့ဆောင်ရွက်ဖို့အရေးကြီးလို့နေပါတယ်ဒီဒါမှသာလေအဲ့ထဲကိုလည်းကျွန်တော်နိုင်ငံခြားရေးနှီးမြှုပ်နှံမှုစီးဝင်လာနေမှာဖြစ်ပါတယ်ပြီးရင်တော့အရေးကြီးလို့ခုတင်တာကဒီဆက်မှုလက်မှုကုန်ထုတ်လုပ်ငန်းတွေကိုလည်းပို့ပြီးတော့ထုတ်ကားလာအောင်အခုလုံးလုံးစေအကြက်တဲဖြစ်နေတဲ့ဒီစကားကြီးနေတဲ့ကိစ္စအားလုံးကိုကျွန်တော်တို့ဖြေရှင်းဖို့လိုပါလိမ့်မယ်ဒါမှသာလေကျွန်တော်တို့ဒီလိုပါဆက်မှုသူရှိဝိဇုံလိုမျိုးဆက်မှုကဏ္ဍမှာရင်းနှီးမြှုပ်နှံမဲ့ရင်းနှီးမြှုပ်နှံမှုတွေကဝင်လာမှာဖြစ်ပါတယ်
။နောက်မေးချင်တဲ့စီးပွားရေးနဲ့ပတ်သက်တဲ့မိကွန်းတစ်ခုကတော့ချမ်းသာတဲ့လူကပိုချမ်းသာလာပြီးဆင်းရဲတဲ့လူကပိုဆင်းရဲသွားတယ်ဆိုတဲ့စကားတော့ပြောကြပါတယ်။အခုလည်းပဲအဲ့လိုပဲဆက်ဖြစ်နေမှာရင်းနှီးမြှုပ်နှံမှုတွေများလာတာနဲ့အမျှသမ်းမန်းဆင်းရဲတဲ့ပြည်သူတွေရဲ့အကျိုးခံစားမှုတော့ဘယ်လောက်ထိရှိလာနိုင်ပါလဲ။ဘယ်လိုလုပ်သင့်ပါလဲ။အဲ့လိုဆင်းရဲချမ်းသာပူပူကွာဟမသွားရအောင်
။အဲဆင်းရဲချမ်းသာကွာဟမှုနဲ့အောင်တော့ဒါအစိုးရရဲ့အခန့်ကဏ္ဍမှာမှအရေးကြီးတာပါလိမ့်မယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးစီးပွားရေး policy ရယ်ပြန်လဲဝင်ငှရေးဆိုရင်စီးပွားရေး policy ကိုအဓိကစောင့်မိတာဖြစ်တဲ့သူကြောင့်မလို့ဒါဟာဒါတင့်တော်တဲ့policy တုံ့ပြန်မှုတစ်ခုဖြစ်ပါတယ်သို့တော်လည်းပဲစနစ်တကျစီမံခန့်ခွဲနိုင်တဲ့စီမံခန့်ခွဲမှုရှိဖို့ပြီးရင်စွမ်းရည်ရှိဖို့လိုပါသို့တော်မျိုးသားရင်ကြားစီကိုမစွမ်းနိုင်ခဲ့ရင်တော့ဒီပြည်ပြောင်းလဲရေးအချိန်ကုန်နေတာသူတို့ဖြစ်ရင်းနှီးမြှုပ်နှံမှုတွေဝန်ထမ်းနိုင်မဲ့အတိုင်းအတာတွေဟာအကန့်အသတ် ဖြစ်နေဦးမယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့အဲ့တော့မြို့သားရင်ကြားစီမှုဆိုတဲ့နေရာမှာအခုတက်လာတဲ့ NLD အစိုးရတစ်ဖက်တည်းတာဝန်ရှိတာမဟုတ်ဖ ೇನೆ လွှဲပြီးတဲ့ဘက်ကလည်းပဲနှစ်ဖက်လုံးလုပ်ရမယ်လို့ထင်ပါတယ်။အဓိကအဖြစ်ဖွဲ့စည်းပုံမှာ25ရာခိုင်နှုန်းကိုလွှတ်တော်မှယူထားတာဝန်ကြီးဌာနအရေးကြီးတာတွေကိုယူထားတာနဲ့ပတ်သက်ပြီးတော့လည်းပဲဒီဟာလည်းပဲမျိုးသားရင်ကြားစီမှုအတွက်အဟန့်အတာဖြစ်တယ်လို့သုံးသပ်သလိုလည်းရှိပါဆိုနှစ်ဖက်လုံးပဲလို့ညှိနှိုင်းကြမှာခင်ဗျာဒီကိစ္စမှာ
ကျွန်တော်အမြင်ပြောရရင်တော့နှစ်ဖက်လုံးပေါ့နော်အမြင်နဲ့ကြည့်မယ်ဆိုရင်တော့တစ်ဖက်ကအဟန့်အတာလို့မြင်နေဣရှာရီယာနောက်တစ်ဖက်အတွက်ကလည်းဒါဟာအာမခံတဲ့ဆိုပြီးတော့လည်းမြင်နေမြင်ထားရှိနိုင်တာပေါ့နော်အဲ့တော့ဒီနေရာမှာကျွန်တော်နိုင်ငံနဲ့ကျွန်တော်လူမျိုးအားလုံးရဲ့အကျိုးရှိဘွားဟာဒီနှိမ့်နိုင်မှုပေါ်မှာကြီးနေတာဆိုတော့ဒီချိန်မှာကျွန်တော်အားလုံးကနှိမ့်နိုင်လို့ရနိုင်လိမ့်မယ်ဖြစ်ပါတယ်အခြေအနေဆွေးနွေးနှိမ့်နိုင်နားလေသဘောပေါက်နိုင်ပြီဆိုရင်တော့ဒါဟာဒီအားလုံးဟာကြော်လွှမ်းနိုင်တဲ့အနေအထားမှာရှိတယ်လို့လည်းကျွန်တော်မြင်မိပါတယ်
မြန်မာရေးတုံ့တက်ချက်အစီအစဉ်ဖြစ်ပါတယ်ဥကြောဇန်သာတင်ဆက်သွားတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုဒီဘက်တူယုံကြည်ရအစီအစဉ်မှာတော့အေယော်ရီတိုင်းငပူရောမြို့နယ်ကဦးတန်းဝေကဘလို့ယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်တို့ကြေးလက်တွေရတွေမှာလုံးလေလို့တတ်ရှိတဲ့တောထုတ်တဲ့ဒလိလေးကြောင်းကိုကျွန်တော်ပြောပြချင်တာပါ။တကြံပြီးတော့နစ်ဆန်တင်းနေမွန်လွယ်ညနေပိုင်းတွေမှာတန်ဃာတော်တွေကရက်ကွက်ထဲလှည့်ပြီးအနေကင်းပြည်ကြီးရွတ်ကြတယ်။ဒါကတော့မြို့တွေမှာလည်းတွေ့နိုင်ပါတယ်လေ။ကျွန်တော်တို့တောတွေမှာကျတော့ညနေနေဝင်လို့မိုးချုပ်ပြီးဆိုတော့နဲ့အင်တင်ကပထမဆုံးရိုက်လက်တဲ့ရိုက်ချက်နဲ့တူအိမ်တိုင်းအိမ်တိုင်းဒံအိုးဒံကွက်စကောတွေကိုရိုက်လိုက်ပုတ်လိုက်တာ။ဩဒုံဒုံဒုံဒုံဘုံဘုံဘုံဆိုတဲ့အတန်တရားလုံးဟိမ့်ပြီးတော့ကြက်သိမ်းထကြရအောင်ကောင်းတယ်ဒါကဘာလို့ထားလဲဆိုတော့တော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုရောက်နေတဲ့မိဆာဇိုးတွေအစင်းတရေတွေကိုမောင်းထုတ်တဲ့ပွဲပေါ့ဗျာအစင်းတရေတွေမိဆာတွေတော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုဘာလို့ရောက်နေတာလဲဆိုတော့သူတို့အကောင်းရောက်တာမဟုတ်ဗျလူကောင်းတွေကိုဖြူစားမယ်ခေါင်းမောင်းလုံးမယ်ဘိုင်းတောင်လုံးမယ်နံပါတ်၁အကြောက်တရားဖန်တီးတယ်ပေါ့ဒီလိုကြောက်အောင်လန့်အောင်လှုပ်လိုက်တဲ့အတွက်လူကောင်းတွေကသူတို့ပူဇော်ပတ်တာရတယ်။ဒီပူဇော်ပတ်တာတာကိုသူတို့ကခံယူပြီးတော့တော်တောင်နဲ့ပြန်ချင်းရွာရဲရထဲမှာနေတာပေါ့။ဒါကိုကျွန်တော်တို့ကနေ့လယ်နေခင်းမှာတန်ဃာတော်တွေပင့်ဖိတ်ပြီးတော့ပေတရားရွတ်တယ်မြစ်တာနဲ့သူတို့နှင်ထုတ်တယ်။တခါညနေကျတော့သူတို့အတန်ဆိုးတွေပြုတ်ပြီးတော့တော်တောင်နဲ့ကိုပြန်သွားအောင်နှင်းနဲ့ပွဲပေါ့ဗျာ။ဒါကိုတောထုတ်တယ်လို့ခေါ်တာပါ။ကျွန်တော်ဆိုလိုချင်တာကကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဟာလည်းပဲနှစ်ပေါင်း90လောက်ဒီလိုမိဆာစိုးအစိမ်းတရေတွေဝင်ပူးတာကိုခံခဲ့ရတယ်ဗျ။ဒါပေမဲ့2015နိုဝင်ဘာလမှာကျွန်တော်လက်တန်းလေးတွေမှင်တို့ပြီးတော့အတန်ဒိတ်တောထုတ်နိုင်ခဲ့ကြတယ်။အတန်ဒိတ်ဆိုပေမဲ့လို့တစ်ကဘာလုံးကြားအောင်ကျွန်တော်တို့အတန်ပြုတ်နိုင်ခဲ့တယ်။အဲ့ဒီအကျိုးဆက်ကအေဗီလာမှာကျွန်တော်တို့ပြည်သူလိုလားတောင်းတတဲ့အစိုးရတည်တရားကိုပေါ်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့အခုအချိန်ဒီမှာရောကျွန်တော်နိုင်ငံရေးဟာအစိမ်းတရေကင်းတဲ့နိုင်ငံရေးဖြစ်ပြီလားဆိုတော့အားလုံးသိပါတယ်မကင်းသေးပါဘူး။အဲ့တော့ရှစ်ဆက်ပြီးတော့ကျွန်တော်တို့ပယောဂါတွေဖြစ်လာပြီဆိုရင်သတိရှိကြပါကျွန်တော်တို့ခေါင်းဆောင်မေတော်ဆန်းစုကြည်ရဲ့ဥဆောင်မှုကိုယုံကြည်စွာခံယူပြီးတော့ညီညီညာညာနဲ့ဒုတိယအချိန်တောထုတ်နိုင်မယ်ဆိုရင်ဖြင့်ကျွန်တော်နိုင်ငံရေးဟာနာဆိုနာစိနေကင်းတဲ့နိုင်ငံရေးဖြစ်လာပါမယ်ကျွန်တော်တို့လိုချင်တောင်းတတဲ့ဒီမိုကရေစီနိုင်ငံတော်ကိုလည်းဖော်ဆောင်နိုင်မယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်။ EAR တိုင်းငပူရောမြို့နယ်ကဦးတန်းဝေရဲ့အမည်ကိုကြားခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာတရကြရန်လိုမှုတွေရက်ဆိုင်ထားမှုကိုချိုးဖောက်ပြီးစီးရီးယားအစိုးရရဲ့လေရင်ဟာဒမတ်စကတ်မြို့ရဲ့အရှေ့တောင်ဘက်မှာရှိတဲ့ DRL Isfa အရက်ကိုဘုံကျဲခဲ့ပါတယ်ကလေးတွေနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း30ကျော်တေဆုံးပြီးတော့လူဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်ဒမတ်စကတ်မြို့စုံမှာရှိတဲ့ကျောင်းတစ်ကျောင်းနဲ့ဆေးရုံကိုမတ်လ31ရက်နေ့ကလေကြောင်းကနေတက်ခိုက်ခဲ့မှုအတွက်အမေရိကန်ပြည်ထောင်စုကစိုးရိမ်စိတ်ပျက်မှုဖြစ်ရပါတယ်အရက်သားတွေကိုဒဏ်ရာရည်ရွယ်ပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွက်ကျွန်ုပ်တို့ကအပြင်းထန်ဆုံးပြစ်တင်ရှုံချပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကယ်ရီကပြောပါတယ်တိုက်ခိုက်မှုအပေါ်ပြင်းထန်နိုင်ငံကလည်းအလားတူပြစ်တင်ရှုံချလိုက်ပြီးဒီလောက်ရဟာယာယီအပြစ်ရသဘောတူညီထားမှုကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်အခုလိုကန့်ကွက်အောင်ဆိုးရတဲ့လောက်ရဟာစီးရီးယားပြည်သူလူထုကိုအကြမ်းဖက်တဲ့လောက်ရဖြစ်တယ်လို့နိုင်ငံရေးနိလန့်နဲ့အဖြေရှာဖို့အတွက်နိုင်ငံတကာရဲ့ကြိုးပမ်းအားထုတ်နေမှုကိုဆုတ်ယုတ်အောင်ပြုလုပ်တာဖြစ်တယ်လို့ပြင်သစ်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ် Romain Nadal ကပြောပါတယ်။ရန်လိုတိုက်ခိုက်မှုတွေရက်စဲထားရေးမှာပါဝင်ခြင်းကစီးရီးယားအစိုးရဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အမှတ် 2254 ကိုအပြည့်အဝအကောင့်ထဲပို့ဖို့ခိုင်မာကတိပြုခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကတော့အရက်သားတွေပေါ်တိုက်ခိုက်နေမှုတွေကိုချက်ချင်းရပ်ဆိုင်းဖို့နဲ့ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့နိုင်ငံတကာဥပဒေနဲ့အညီချမှတ်ထားတဲ့တာဝန်ဝတ္တရားတွေကိုလိုက်နာကြဖို့ဖြစ်ပါတယ်။အရက်သားတွေကိုဥတီပီပြုလုပ်တဲ့တိုက်ခိုက်မှုမှန်သမျှကိုချက်ချင်းရပ်ဆိုင်းဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။စီးရီးယားနိုင်ငံအတွင်းကပဋိပက္ခတွေအဆုံးသတ်စေဖို့နဲ့နိုင်ငံရေးအတွင်းကူးပြောင်းမှုရရှိအောင်ရှေ့ရှုပြီးတော့လှုပ်ဆောင်နေတဲ့ကုလသမဂ္ဂကဦးဆောင်တဲ့ညှိနှိုင်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံနေတာနဲ့အညီကျွန်တော်တို့အနေနဲ့ရန်လိုတိုက်ခိုက်မှုရက်စဲထားရေးမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးဟာသဘောတူထားတဲ့အချက်တွေနဲ့နိုင်ငံတကာဥပဒေကိုလိုက်နာဖို့ထပ်လောင်းပြောလိုပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကရပီကပြောဆိုကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုကြားကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့ကြော်တာရင်းနေမြန်ခင်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်အမေရိကန်နိုင်ငံဝက်စ်ကူးစင်ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့ Republican Party အတွင်းသမ္မတကိုယ်စားလှယ်လောင်းပနမရွေးချယ်မှုမှာ Texas ပြည်နယ်အထက်တော်တော်အမတ် Ted Cruz ကပါတီအတွင်းရှေ့ကပြေးနေတဲ့ Donald Trump ကိုအပြတ်အသတ်အနိုင်ရလိုက်တဲ့အတွက်ပါတီညီလာခံကျင်းပတဲ့အချိန်သမ္မတကိုယ်စားလှယ်လောင်းကိုအစကနေပြန်လည်ရွေးချယ်ရမယ်ကြုံတောက်ကြုံခဲ့အဖြစ်မျိုးနဲ့ရင်ဆိုင်ရမယ်အလားအလာပုံများလာနေပါတယ်ဒီသတင်းပတ်ထဲမှာထွက်ပေါ်လာတဲ့ပြည်ပမှာလေးဝက်ဗန်စင်ဖွင့်လှစ်ထားတဲ့နိုင်ငံရေးသမားတွေချမ်းသာကျော်ဝါသူတွေကြော်ကြားသူတွေပါဝင်တဲ့စီးရင်စာရွက်စာတမ်းပေါင်း17တန်းခွဲလောက်ကိုကွန်ပျူတာဖောက်ထွင်းသူ hackers တွေကခိုးယူခဲ့တာဖြစ်ပြီးသူတို့ရုံးတွေကလူတွေကြောင့်ပေါက်ကြတာမဟုတ်ဘူးလို့ပနားမားကဥပဒေအကျိုးဆောင်အဖွဲ့ဖြစ်တဲ့မော့ဆက်ဖွန်ဆီကာအဖွဲ့ကပြောပါတယ်ပနမပေပါလို့ခေါ်နေကြတဲ့ပြည်ပမှာလေးဝက်ပန်းစင်းဖွင့်ထားကြသူတွေစီးရင်ထဲမှာမြန်မာနိုင်ငံကဆိုပြီးတော့လူပုဂ္ဂိုလ်16ဦးနဲ့ရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုရဲ့နာမည်တွေလည်းပါနေတာကိုသတင်းတွေမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတောက်များအဖွဲ့ ICIJ က2013ခုနှစ်ကထုတ်ပြန်တာကိုသူတို့ရဲ့ website မှာတင်ထားတာကိုတွေ့ရပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်ပြီးမြန်မာနိုင်ငံမှာအရသာအစိုးရတရားထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်ကိုဘားမားကချီးကျူးတဲ့အကြောင်းအေပီလ6ရက်နေ့ကပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ
်။ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချင်းကိုကိုဇော်ဝင်းလန်ကြီးညာတော်တော့ပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.